ကချင်ပလောင်ကိုကန့်ရခိုင်လက်နက်ကင်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်ဖွဲ့တွေကိုတိုက်ခိုက်နေမှုတွေပေါ်လက်တုံပြန်တိုက်ခိုက်တာတွေပြင်းထန်လာမယ်ဆိုရင်စစ်ပွဲရှည်ကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကနှောက်နှေးကြံ့ကြာသွားနိုင်တဲ့အကြောင်းမြန်မာနိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့အဖွဲ့အစည်းတွေအားလုံးပါဝင်လာရေးကိုလည်းထက်သွင်းစဉ်းစားဖို့လိုအပ်တဲ့အကြောင်းလည်းထောက်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေနဲ့ငြိမ်းချမ်းရေးအလားအလာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီနေ့ကနေနေ့ကကချင်ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစခန်း17နေရာလောက်ကိုတရက်ထဲမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လန်ဒတာ3နေရာလောက်ကိုလည်းမိုင်းခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့အစိုးရတပ်မတော်ဘက်ကစစ်ပွဲဖြစ်ပွားရာဒေသဘက်ကိုတန်ကြပ်ကကားတွေအပါအဝင်တပ်အင်အားတွေစီလွတ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။စီရင်နိုင်ငံရဲ့လေလာသုံးသပ်သူဦးမမောင်စိုးကတော့အပြန်အလှန်တိုက်ခိုက်တာတွေဆက်ဖြစ်နေမယ်ဆိုရင်မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာကြန့်ကြာလာနိုင်တယ်လို့သုံးသပ်ပါတယ်
။လောလောဆယ်အဲ့ဒါကတော့ပြဿနာကိုဘယ်လိုကြည့်မြင်သလဲဆိုတာကိုမူတည်တယ်။ဒီလက်နက်ကိုင်ဖွဲ့ရင်းနဲ့ဒီငြိမ်းချမ်းရေးပြဿနာဖြေရှင်းဖို့တွေဆွေးနွေးမယ်ဆိုတဲ့သဘောထားနဲ့ဂိုင်းပြီးဆွေးနွေးမယ်ဆိုလို့ရှိရင်တော့ပြဿနာကိုအမြန်ဆန်းဆန်းပေါ့နော်ဖြေရှင်းနိုင်မှာပေါ့နော်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်အောင်ဖြေရှင်းနိုင်မှာပေါ့။တကယ်လို့မဟုတ်ဘူးသူတို့လည်းတိုက်တယ်ကိုလည်းတိုက်တယ်အပြန်လန်တိုက်ကြမယ်ဆိုရင်တော့အချိန်ကာလတစ်ခုကြာသွားပြီးတော့တိုက်ပွဲတွေပုံမြင့်လာနိုင်တယ်ငင်းငယ်လုပ်ငန်းစီကနှောင့်နှေးသွားနိုင်တာ
တိုက်ခိုက်တဲ့အဖွဲ့တွေတဲကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကဖိတ်ခေါ်ခဲ့ပြီးကြံအဖွဲ့တွေကတော့အစိုးရကလက်ခံမထားတဲ့အဖွဲ့တွေဖြစ်ပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအားလုံးပါဝင်ရေးကိုဦးစားပေးဆောင်ရွက်တင့်တယ်လို့လည်းဦးမမောင်စိုးကအခုလိုဆက်ပြောပါတယ
်။ KIA နဲ့ဟာက UNCS ချိတ်လို့ရရင်မဲ့ဥနာဟိုသုံးဘက်ကဘာနဲ့မှချိတ်ထားတာသက်သက်မရှိဘူး။နော်ဆွေးနွေးပွဲတွေမှာအပြင်းအယောင်။ဒါအပြင် UWS တွေကလည်းဒီသုံးဘက်ပါရေးကိုသူကရက်ခံထားတယ်။နော်အဲ့တော့ဒီ TNA ရေးကိုကန့်သုံးဘက်ရေး UWS တွေရေးအဲမိုင်းလာရေးပေါ့ဒီအဖွဲ့တွေပါလာရေးဆိုတာဒါဦးစားပေးလို့ရမယ်လုပ်ငန်းစဉ်လို့ကျွန်တော်မြင်တယ်သူတို့ကငင်းငင်းကြီးလုပ်ငန်းစဉ်ရဲ့အခြေခံမူသည်ဒီလက်နက်ကိုင်ပြစ်ပခါအတွင်းမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်နိုင်ရေးဖြစ်တယ်ဆိုတဲ့မူကိုဒီငင်းငင်းကြီးလုပ်ငန်းစဉ်ကိုမှပါဝင်တဲ့လူတိုင်းငင်းငင်းကြီးလုပ်ငန်းစဉ်ဥဆောင်ဥရပြုနေတဲ့သူတွေကခိုင်ခိုင်မာမာရက်ခံဆုတ်ကင်နိုင်တော့ဖြစ်ရှင်းနိုင်လိမ့်မယ်အဲ့ဒါကိုအဲ့မူမဆုတ်ကင်နိုင်ဘူးအဲ့မူကမရက်ခံနိုင်ဘူးဆိုရင်တော့စစ်ပွဲကနည်းနည်းရှည်ကြလိမ့်မယ်
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ပလောင် PSLF နဲ့ကိုကန့် MNDA တပ်ဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဟာဒီလ9ရက်နဲ့10ရက်နေ့တွေကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပြီးဒီလကုန်ပိုင်းမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်ဒီဆွေးနွေးပွဲဖြစ်မြောက်မယ်ဆိုရင်တော့ငင်းချဲရေးလုပ်ငန်းစဉ်ရဲ့တစိမ့်တည်းဒေသဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်ကြောင်းလည်းငင်းချဲရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကပြောပါတယ်
။တိုက်ပွဲဖြစ်လင့်နေကစားဒီလူကြီးလာမကုန်ခင်မှာသူတို့နှစ်ဖက်တွေ့ဆုံပြမှာဆွေးနွေးဒီသဘောတူချက်ထပ်ယူနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်တာပါအဲ့လိုမျိုးဖြစ်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေလည်းစနိုင်တော့မှာပေါ့ဒီကျွန်တော်တို့အခုစီစဉ်ထားတာကဘာလဲဆိုတော့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာဒီနေမှာရောအမျိုးသားအဆင့်လူမျိုးရေးအဆင့်ပေါ့နောက်ပြမဒီကောင်းစဉ်အလိုက်လုပ်ဖို့ဟာတွေလည်းတရုလည်းပုံမပါဝင်လာနားလိုက်နေမယ်လို့ကျွန်တော်လင်းတာပေါ့
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့6ဘွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အချက်6ချက်တောင်းဆိုထားပြီးအချက်အချို့ကိုသဘောတူညီချက်ရရှိထားတာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစည်ရေးရတင်းမာမှုတွေရှိနေချိန်မှာပဲဒီကနေ့နေကင်းပိုင်းကတော့ KIA ဌာနချုပ်အနီးကဂီဒွန်စခန်းကိုအစိုးရတပ်မတော်ကလေယာဉ်နဲ့တိုက်ခိုက်ခဲ့ကြောင်း KIA အဖွဲ့ကတာဝန်ရှိသူတဦးကပြောဆိုခဲ့တယ်လို့ NCA မှာပါဝင်လက်မှတ်ရေးထိုးမှထားတဲ့ UWSA ခေါ်ဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လပိုင်းတွေကစပြီးစည်ရေးတင်းမာတာတွေလည်းရှိနေပါတယ်